မေဂန်စီးပွားရေးကုမ္ပဏီတွေမြန်မာနိုင်ငံကိုလာရောက်ရင်းနှီးမြှုပ်နှံတဲ့တစ်ချိန်တည်းမှာအကြည့်ပြက်လက်စားမှုကင်းတဲ့မှန်ကန်တဲ့စီးပွားရေးကျင့်ဝတ်တွေအကောင်ခိုင်မာလာအောင်ကူညီပေးဖို့ဒေါ်အောင်ဆန်းစုကြည်ကအမေရိကန်အာဆီယံစီးပွားရေးကောင်စီနဲ့ညစာစားပွဲမှာပန်ကြားသွားခဲ့ပါတယ
် As you all know we have witnessed the lifting of sanctions after many years those sanctions went into place
နှစ်ပေါင်းများစွာကြာပြီးတဲ့နောက်ပိတ်ဆို့အရေးယူမှုတွေဖယ်ရှားလိုက်ပြီးဆိုတာကိုကျမတို့အားလုံးမျက်ဝါးထင်ထင်တွေ့ရပါပြီဒီပိတ်ဆို့မှုတွေဟာကျမတို့ကံကြမ္မာကိုကိုယ့်ဘာသာဆုံးမြတ်စေခြင်းနဲ့မြန်မာနိုင်ငံကိုရှိတင်ရှိတိုက်တဲ့ဂုဏ်သိက္ခာနဲ့အညီရပ်တည်စေခြင်းနဲ့မြန်မာနိုင်ငံရဲ့မိတ်ဆွေကောင်းတွေရဲ့ကြိုးပမ်းအားထုတ်မှုကြောင့်ပေါ်ပေါက်လာခဲ့တာပါအမေရိကန်လွှတ်တော်အတွင်းမှာဒါကိုဖြစ်စေခြင်းနဲ့မိတ်ဆွေတွေကအပြင်းအထန်ကြိုးပမ်းခဲ့ကြပြီးပြည်သူတွေရဲ့အခွင့်အရေးကိုမလေးစားတဲ့ဒီမိုကရေစီတည်ဆောက်ရေးကိုလုံးဝစိတ်မဝင်စားတဲ့အုပ်ချုပ်ရေးအာဏာပိုင်တွေကိုအရေးယူထံခတ်ခဲ့ကြတာပါဒါပေမဲ့ဒီအချိန်ဟာပိတ်ဆို့မှုတွေရုပ်သိမ်းရမယ့်အချိန်ရောက်ပြီလို့ကျမတို့ဆုံးဖြတ်လိုက်ပါတယ်
ဒေါ်ဆန်းစုကြည်ရဲ့ဒီလိုပြောဆိုချက်ကြောင့်စီးပွားရေးလုပ်ငန်းတိုးချဲ့လူသူတွေအတွက်အားတက်စရာဖြစ်ခဲ့ရပါတယ်။အမေရိကန်အာဆီယံစီးပွားရေးကောင်စီတွဲဖက်မန်နေဂျာဦးလာဖုံမြင့်ကတော့သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ်
။ဒေါ်ဆန်းစုကြည်ရဲ့တိုက်တွန်းမှုနဲ့အတူတူကျွန်တော်တို့ရဲ့တိုက်တွန်းမှုတွေနဲ့ပေါင်းပြီးတော့ဒီအင်ဂျီရောတို့မျိုးဂုံပြူရဲ့သဘောနဲ့ပေါ့နော်ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့တိုးတက်လာမှုမြန်မာနိုင်ငံရဲ့ပြောင်းလဲလာမှုဂုံပြူရဲ့သဘောနဲ့ချမှတ်လိုက်တဲ့အတွက်ကျွန်တော်တို့အများစွာ1လဲ1တာပါတယ်ဂုံလဲယူပါတယ်ကျိုလဲကျိုဆိုပါတယ
်မြန်မာအမေရိကန်ကိုယ်သိမ်းများအသင်းဥက္ကဋ္ဌဦးရီမွန်ကလည်းအခုလိုပြောပါတယ
်အမေစုအခုလုံနေတဲ့ဥစ္စာကြီးကတော်တော်လေးကိုကောင်းပါတယ်ကျွန်တော်တို့အင်မတန်ဂုံလဲဂုံယူမိပါတယ်ဒီဥစ္စာကကျွန်တော်တို့အချိန်ကောင်းရောက်လာတယ် President Obama ရဲ့ term လဲပြည့်ကန်နေပြီအဲ့ဒီအချိန်မှာသူအဲ့ဒီ sanction ကို lift လုပ်လိုက်ရင်တော့ကျွန်တော်တို့ time ပြအတွက်ဘယ်လိုခေါ်မလဲသာရွှေအိုးထားလာတာမြင်နေတယ်ဆိုတဲ့ပုံစံမျိုးပေါ့
အာဆီယံစီးပွားရေးကောင်စီပြည်သူ့ဆက်ဆံရေးဌာနညွှန်ကြားရေးမှူးအန်တိုနီနယ်ဆင်ကလည်းအမေရိကန်ကုမ္ပဏီတွေယင်းနှီးမြှုပ်နှံလာမယ့်အလားအလာကိုအခုလိုတွက်ပြပါတယ
်US companies are already involved all across a great variety of sectors I would say however that people in Myanmar
American ကုမ္ပဏီတွေအနေနဲ့စီးပွားရေးလုပ်ငန်းတော်တော်များများမှာပါဝင်လုပ်ကိုင်နေပြီးသားဖြစ်ပါတယ်ဒါပေမဲ့လည်းမြန်မာပြည်သူတွေအနေနဲ့ယင်းနှီးမြှုပ်နှံမှုတွေနေချင်းညချင်းအကြီးအကျယ်ဝင်လာမယ်ဆိုတာမျိုးမျှော်လင့်လို့တော့မရသေးဘူးလို့ကျွန်တော်ပြောချင်ပါတယ်။ American စီးပွားရေးကုမ္ပဏီတွေအနေနဲ့အချိန်ယူစဉ်းစားဆုံးဖြတ်ပါလိမ့်မယ်။ဒါပေမဲ့ဝင်လာပြီဆိုရင်တော့အလုံးအင်းနဲ့ဝင်လာပါလိမ့်မယ်။ရေရှည်မှာခြေခြေမြင့်မြင့်ယင်းနှီးမြှုပ်နှံမှုတွေရှိလာတာကိုကျွန်တော်တို့တွေ့ရမယ်လို့မျှော်လင့်ပါတယ
်။ American စိုးရဘက်ကပိတ်ဆို့ရေးယူမှုတွေကိုယူသိမ်းလိုက်ပြီးဆိုပေမဲ့လည်းမူရစေဝါကုန်ကူးမှုတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဒီမိုကရေစီတည်ဆောက်ရေးမှာဟန်တာဖြစ်စေတယ်လို့သတ်မှတ်လို့ပဲဖြစ်ဖြစ်ပြစ်မှတ်ထားရေးယူထားတဲ့စီးပွားရေးလုပ်ငန်းတွေလူပုဂ္ဂိုလ်တွေရှိနေစေဖြစ်ပါတယ်ဒီလိုလူပုဂ္ဂိုလ်တွေစီးပွားရေးလုပ်ငန်းတွေနဲ့လက်တွဲလုပ်ဖို့အမေရိကန်ကုမ္ပဏီတွေဘက်ကစဉ်းစားဖြစ်ပါမလားပြစ်မှတ်ထားရေးယူမှုတွေရောအားလုံးဖယ်ရှားလိုက်တာမျိုးဖြစ်မလားဆိုပြီးမေးစရာရှိပါတယ်အမေရိကန်အာဆီယံစီးပွားရေးကောင်စီတွဲဖက်မန်နေဂျာဦးလာဖုံမြင့်ကတော့အခုလိုရှင်းပြပါလေ
American ကဒီ National Emergency ဆိုရဲဥပဒေကိုပြစ်ပယ်လိုက်တာတခုရဲနဲ့ဒီပိတ်ဆို့ထားတဲ့ sanction entity တွေပေါ့နော် sanction ပုံကိုယ်တွေ sanction လုပ်ငန်းတွေအကုန်လုံးကပယ်ပြစ်သွားမှာမဟုတ်ပါဘူးဒီမူရစေဝါနဲ့ဆက်ဆက်တဲ့လုပ်ငန်းတွေမူရစေဝါကြောင့်တနည်းတင်းမဟုတ်တနည်းနဲ့တိုးတက်ကြီးပွားလာတဲ့လုပ်ငန်းရှင်တွေပြီးတော့ကဒီမြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆက်မှုရှိတဲ့လုပ်ငန်းတွေကတော့National Emergency နဲ့မဟုတ်ဘဲနဲ့တခြားပါဝင်ပတ်သက်တဲ့ sanction တွေရဲ့ထိရောက်မှုကရှိနေတော့မှာပါပဲအဲ့တော့အခုကျွန်တော်တို့ပြောကြတယ် American sanction အကုန်လုံးလွတ်မယ်ဆိုတာဒါဒီဘိုင်းတော့မှန်တယ်ဒါပေမဲ့တခြားဘိုင်းမှာတော့ sanction မြန်မာနိုင်ငံပေါ်တည်တံ့ချမှတ်ထားတာတွေကလွတ်ကောင်းလွတ်လိမ့်မယ်သို့တော်လည်းဒီ industry နဲ့ပေါ့နော် industry ဆိုင်ရာပတ်သက်တဲ့လုပ်ငန်းဆိုင်ရာပတ်သက်တဲ့ sanction တွေဒီ security terrorism ဟိုပဓာဏထားပြီးတော့ချမှတ်တဲ့ sanction တွေကတော့ရှိတဲ့လူတွေပေါ့ကျင်းတွေပေါ့ရှိနေအောင်မယ်ဆိုတာကျွန်တော်ပြောရပါတယ်ဟုတ်ကဲ့
ဒေါ်ဆန်းစုကြည်ကတော့နိုင်ငံရေးအရအတွင်းကူပြောင်းမှုတွေရောမြင်မှုဆိုရင်ပြည်သူတွေရဲ့စီးပွားရေးမျှော်လင့်ချက်တွေကိုလည်းဖြည့်ဆည်းပေးဖို့လိုမယ်လို့ပြောဆိုသွားပါတယ်။မြန်မာနိုင်ငံသားတွေကိုယ်ခြေတော်ပေါ်ကိုယ်ရနိုင်အောင်လုပ်ကိုင်ခွင့်လမ်းတွေဖန်တီးပေးဖို့စီးပွားရေးကုမ္ပဏီတွေကိုသူကပန်ကြားသွားတာပါ။မြန်မာနိုင်ငံအနေနဲ့ကိုယ်ခြေတော်ပေါ်ကိုယ်ရပြီးကိုယ့်အနာဂတ်ကိုကိုယ်ဖန်တီးရင်စီးပွားရေးခွင့်လမ်းတွေရယူဖို့အတွက်ပိတ်ဆို့ရေးယူမှုတွေကိုရုတ်သိမ်းဖို့ဆုံးဖြတ်လိုက်တာလို့လည်းပြောဆိုသွားခဲ့ပါတယ်ခင်ဗျာ။